ဒုတိယနေ့အဖြစ်ခီးသောလာကွင်ကန့်သက်ထားပေမဲ့ခရစ်မတ်ပွဲတော်ကိုသခင်ယေရှုမွေးဖွားရာဘက်သဟမ်မြို့မှာဒေသခံတွေကကျင်းပခဲ့ကြပါတယ်။ပဏိတုံးကတော့အင်တာနက်ကနေပဲလုခွဲရပေမဲ့ဒီနေ့မှာတော့လူများပါဝင်ဆင်နွှဲနိုင်ကြတယ်လို့မြို့တော်ဝန်အန်တန်ဆယ်မောင်က AB သတင်းဌာနကိုပြောပါတယ်။ကိုဗစ်မဖြစ်ခင်ခရစ်မတ်ဒေးဆိုရင်တမချန်းစာဝင်မြို့ကလေးကိုကဘာတဝန်းကလာရောက်ကြတဲ့ခီးတွေကပြန့်မြတ်သုံးသန်းရှိတာပါ။ဒါပေမဲ့ဒီနေ့မှာတော့လူနည်းနည်းနဲ့ပဲဆင်နွှဲကြရတာဖြစ်ပါတယ်။လမ်းတွေပေါ်မှာရိုးရာအတိုင်းတိမုတ်ကခုပွဲလှည့်ခဲ့ကြရပါတယ်။ယေရှုဖွားမြင်ခဲ့ရာအထိတ်မှတ်ဖြစ်တည်ထားတဲ့ခရစ်တော်ဖွားတော်မူခြင်းဖျားကြောင့် Church of Nativity မှာတကောင်းရမစ္စာဆုတောင်းပွဲကျင်းပခဲ့ကြရတာဖြစ်ပါတယ်။မိနစ်၃ခန့်နဲ့ရှင်းလိုက်ရင်တော့ဆုတောင်းပွဲလာသူအများကြီးပုံများတယ်လို့ဖုံးတော်ကြီးကဆုတောင်းပွဲပြုကြတဲ့ဒေသခံတွေကိုပြောကြပါတယ်။နိုင်ငံသားကလာရောက်စုတောင်းဝေးပြုလူသူတွေကတော့ခီးသွားလာပြင်ပိတ်ပင်ထားတဲ့အတွက်မတည့်အောင်နိုင်ကြပါဘူးဝေးပြုကြသူတွေကနှာခေါင်းစည်းတက်ထားကြပါတယ်ခုလိုဘေးကကြီးကပ်ဘေးကြီးမကြမီပြီးဆုံးသွားပြီးဘက်လဟင်မြို့မှာဖျားဖူးတွေနဲ့ပြည့်နေပါစေကြောင်းစုတောင်းခဲ့တယ်လို့ဖုန်တော်ကြီးပီယာဘက်တစ်စာပီဇာဘဲလာက AFP သတင်းဌာနကိုပြောကြားပါတယ်